မွန်ပြည်နယ်မှာနှစ်ပေါင်း40အတွင်းစံကျင်တင်မိုးကြီးတဲ့အခြေအနေဖြစ်နေပါတယ်။မင်းညားကစပီးမိုးကြီးခဲ့တာကြောင့်မော်လမြိုင်မြို့တော်ပေါင်တန်ဖြူစီရဲ့ရေကြံမြောမြို့နယ်6မြို့နယ်မှာရေကြီးရေချမ်းတာမြေပြိုတာတွေရှိနေတာကြောင့်အစိုးရအဖွဲ့နဲ့လွှတ်တော်ကိုယ်စားလှယ်တွေအရက်ဖက်အဖွဲ့တွေမိသက်နဲ့ရဲတပ်ဖွဲ့ကအရေးပေါ်ကင်ဆယ်ရေးတွေလှုပ်ဆောင်နေကြပါတယ်။မော်လမြိုင်မြို့မှာဆိုရင်တိရိမြိုင်တိရိမင်္ဂလာဇေယတိဇေယမြိုင်ဇေကျိုတောင်ဝင်းစတဲ့ရက်ွက်အတော်များများရေကြီးနေပြီးအိမ်တွေပါနှင်းမြုပ်နေပါတယ်။လက်ရှိမော်လမြိုင်မှာလူတစ်ထောင်ကျော်လောက်ရေဘေးဒုက္ခရောက်နေပြီးဖုန်ကြီးကျောင်းတွေစာတင်ကျောင်းတွေမှာရွှေ့ပြောင်းနေရတယ်လို့ကူညီကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့လူမှုအဖွဲ့ကကိုဘဘိုဝင်းကပြောပါတယ်။
အများဆုံးပေါ့နော်တကယ်ကြက်ကြက်ရတာဆိုတော့ဒီကျွန်တော်ဈေးကျိုးတောင်ဝိုင်းကျွန်တော်ဦးရေလမ်းထဲမှာရှိတယ်အိမ်ဒီတဲ့ကလူရောက်တရ50 200လောက်ရှိတယ်ဗျာအဲ့ဒါတော့တကယ်ကြက်ကြက်ရဲ့ရေတွေတဲ့ကဲပြီးတော့လေတော့သင်းမလေးနဲ့ပါကဲထုတ်ရတာကျွန်တော်ပိုင်ရတော့ဟိုရိုးရေးပဲကိုရိုးပဲကျွန်တော်ပုံမှန်လောက်ပဲကိုရေတက်တာတော့ဆိုတော့လေကဲလေးတကယ်နဲ့ပါကိုတနေရာမှာ260 200အဲ့ဘက်ဆက်လေလောက်တော့အနည်းဆုံးရှိတယ်ကိုလူကြီးတွေဒီမော်လမြိုင်မျိုးတော့ကြောက်ရတောင်းကြောမဲကို
မော်လမြိုင်မျိုးကကြိုက်တလန်ဈေးတွေတော့အနောက်ဘက်မှာမြေပြိုပြီးအရှိဘက်မှာဓာတ်လီကစောင်းသွားတာကြောင့်ပြားမှာလုံချုံရည်တွေချထားပြီးပိတ်ထားရတယ်လို့သိရပါတယ်။တံဖြူစီရဲ့မြို့မှာဆိုရင်မြို့ရဲ့သုံးပုံတပုံလောက်ရေမြုပ်ခဲ့ပြီးတံဖြူစီရဲ့ရေလမ်းမိုင်းမှာရေကြီးတာကြောင့်ကာလန်ပိတ်ဆို့မှုတွေဖြစ်ပေါ်ခဲ့ရပါတယ်။တံဖြူစီရဲ့မြို့ရေလွန်းခံရတဲ့အခြေအနေကိုတံဖြူစီရဲ့မြို့နယ်စီပင်တရားရေးကော်မတီဥက္ကဋ္ဌဦးမင်းလက်ကအခုလိုပြောပြပါဗျာ။ရေပြတ
်တာပြောတာစံချိန်တင်မဲ့ဘလောင်လောက်ပြီးပြတ်လေလို့ပြောနော်။မြို့ရဲ့သုံးပုံတပုံလောက်တော့ကျွန်တော်ကတော့ပြောအောင်ပါကွာ။အင်းဒီဘာတွေမြုပ်တာကတော့ရေပြတ်တော့မသိဘူးရေပြတ်ကတော့ဘူးတော့ရေဟုန်ကြပုံကြီးတရားတစ်င်းကတော်တော်လေးပြင်းစူးနေတယ်ဗါလဲဝရဝရက်ဝဲဝင်တာတရားတိစူးတယ်နောက်တစ်ခုကကြတော့ဒီပငါးစားခွင်းတွေကစားတဲ့အကုန်လဲကုန်သွားပြီစားကိုတော့ရေမြုပ်တယ်ငပိကိုတော့ရေမြုပ်တယ်ဆိုတော့အဲ့ဒါလည်းအကုန်လုံးဆိုရင်ခုတိတော့ပုံမှန်တော့မသိဘူ
းမွန်ပြည်နယ်မော်လမြိုင်မြို့မှာ348မီလီမီတာရေမြုပ်မှာ235မီလီမီတာမူတုံမှာ269မီလီမီတာပေါင်မှာ115မီလီမီတာချောင်းတုံမြို့မှာဆိုရင်300မီလီမီတာအထိရွာသွန်းခဲ့ပါတယ်။မွန်ကင်တရင်တိုင်ကမ်းရိုးတန်းမှာမုတ်တုံလင်အားကောင်းနေပြီးနောက်နှစ်ရက်လောက်အထိမိုးများဖို့ရှိနေသေးတဲ့အတွက်သတိထားကြဖို့လိုတယ်လို့မိုးလေဝသနဲ့ဇလဗေဒဌာနညွှန်ကြားမှုဦးကျော်မိုးဦးကပြောပါတယ်
။ဒီမူရုံမှာတော့ကျွန်တော်တို့ဒီနှစ်ပေါင်း38နှစ်မှာပေါ့နော်38နှစ်မှာတော့ဒါအများဆုံးအနေနဲ့သူကရွာခဲ့တာပေါ့နော်။ပြီးရင်တရင်တိုင်မှာပေါ့ဒီနေ့ဆိုနှစ်ရက်ရှိပေါ့နော်နှစ်ရက်ဟိုနည်းနည်းလေးများလာတဲ့အနေအထားရှိတယ်။နောက်ထပ်နှစ်ရက်သုံးရက်လောက်လည်းမိုးထက်များနေဝင်နေတာရှိပါတယ
်။ဒီနေ့နေ့လယ်ပိုင်းမှာမိုးနေသွားတာကြောင့်ရေပြန်ကျသွားပြီမဲ့ရေဘေးဒုက္ခတွေအတွက်မွန်ပြည်နယ်အစိုးရအဖွဲ့ကကူညီဖို့ကော်မတီတွေဖွဲ့ပြီးဆောင်ရွက်နေတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဇံကပြောပါတယ်
။ဒီဘေးရှင်တွေကမိုးနေနေဆဲသွားလို့ဒုက္ခတွေစကန်နေမှာ။ဘလော့ဆယ်ကတော့ကော်ရန်တွေကင်းတဲ့နေရာရောက်နေတယ်။အခုကော်မတီတွေဖွဲ့ပြီးတော့ကျွန်တော်တို့ကတက်ဆိုင်ရာဒုက္ခတွေစကန်တွေကိုဖွဲ့ဖို့တော့ဝန်ကြီးချုပ်တာဝန်ပေးတာတွေနဲ့ဒီတက်ဆိုင်တဲ့ကော်မတီတွေဖွဲ့ရတဲ့အဲ့ဒီကော်မတီတွေက emergency assessment ပါ emergency support team ရှိရတယ်ပေါ့အဲ့ဒါလေးကိုလုံးလုပ်ဖို့ရဲ့နောက်ပြီးတော့နောက်မှဖြစ်အောင်ဘယ်လိုလုပ်အဲ့ဒါရက်ကျုပ်ဖြစ်မှုတွေပါအကုန်လုံးပေါ်ပြီးတော့အဲ့ဒါပြည်ပြည်စုစုပြန
်ရေမြွနယ်ကကြေးရွာတချို့မှာလည်းနေ့စဉ်မိုးတက်ထွက်စွာရွာသွန်းနေကြကြောင်းနေအိမ်တွေနေမြုပ်ကုန်တဲ့အထိရေတက်ခဲ့ပါတယ်ရေမြွတ်မှာဆိုရင်လေလူရဲတထောင်နီးပါးရွှေပြောင်းရတဲ့အခြေအနေဖြစ်ပါတယ်ရေမြွတ်နယ်ကကျောင်းရွာကြီးရွာမှာရေကြီးတာကြောင့်ရွှေပြောင်းခဲ့ရတဲ့ဒေသခံဦးစိုးအောင်ကအခုလိုပြောပါတယ
်တနောက်ပိုင်းကရအဲ့လိုရောက်တယ်ရွာပပက်လည်းရောက်တယ်ကျွန်တော်ဒီကာရီရွာလည်းရောက်တယ်ကျောင်းရွာအားပါအဲ့30လောက်ကျော်တော့ကိုနေလို့မရနေလို့မရကျွန်တော်ဒီကောင်းမအိမ်ကိုပြောင်းရွှေ့ပေးရပါခကြီးကြောင်လုံးရှိရတယ်ခါရင်းနေစားဒီနေ့ပို့ကြည့်တော့ပါအခက်ကြတော့ဒီဒူးရတဲ့မရှိမှရွာကဟောဒီအော်တိုရင်မှုတွေရွာကဖွင့်ကြည့်ရလာပြီးတော့သမီးတော်တွေလိုက်ဝေးတယ်ပါလိုက်ကြည့်သေးတယ်ပါ
ပေါင်မြို့နယ်မုဒမကျွရမှာလည်းရေကြီးရေချမ်းတာတွေဖြစ်တာကြောင့်တိုက်နယ်စေုံအပါဝင်နေအိမ်တရာကျော်ရေနှင်းမြုပ်ခဲ့ပါတယ်ဒေသခံတွေနဲ့စေုံတက်ရောက်နေသူတွေအားလုံးဟာဖုန်ကြီးကျောင်းတွေမှာရွှေ့ပြောင်းနေကြရတယ်လို့ကုညီဆောင်ရွက်ပေးနေသူတွေကပြောပါတယ်ဒီအတက်ချိန်နဲ့မိုးစတက်ရွာသွန်းနေခြင်းဖြစ်တာကြောင့်နောက်ရက်တွေမှာလည်းရေပြည့်အနေနဲ့သတိထားကြဖို့မိုးစလကသတိပေးထားပါတယ်ခင်ဗျာ